ဖိလစ်ပိုင်နိုင်ငံကအကြီးဆုံးမွတ်စလင်သဘုံဖွဲ့တစ်ခုနဲ့ငြိမ်းချမ်းရေးအတွက်ပနာမသဘောတူညီချက်တွေရရှိခဲ့ပြီးနိုင်ငံတောင်ပိုင်းကလူပေါင်း 300,000 လောက်တည်ကြည်ခဲ့ရပြီးဖြစ်တဲ့ဆယ်စုနှစ်နဲ့ချီခေါက်ထွက်ရေးပုံကန့်ထားချမှုတွေအဆုံးသတ်နိုင်မှုရည်ရွယ်ထားတဲ့အကြောင်းအစိုးရကကြေညာလိုက်ပါတယ်မော်ရိုအစ္စလန်လွတ်မြောက်ရေးတပ်ဦး MILF နဲ့သဘောတူညီချက်ရဘန်ဆာမော်ရိုလို့မည်ပေးထားပြီးကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရရှိမဲ့မွတ်စလင်ဒေသတစ်ခုနဲ့လက်ရှိအောင်မြင်မှုမရတဲ့စနစ်ကိုအစားထိုးသွားမှာဖြစ်တဲ့အကြောင်းသမ္မတဘနီနိုအကီနိုကတနင်္ဂနွေနေ့တိုင်းပြည်ကိုရုံးမြင့်တန်ကြားကပြောကြားတဲ့မင်ခွန်းထဲမှာပြောဆိုသွားတာပါဘိုးဘွားအစဉ်ဆက်နေထိုင်ရာဒေသတစ်ခုဖြစ် MILF အဖွဲ့ကသဘောထားတဲ့အရေးမြစ်တွေကျွေးဝါရတောင်ပိုင်းမင်ဒနာဝဒေသမှာနယ်မြေစစ်ဖန်တီးပေးဖို့သဘောတူလိုက်တာလည်းဖြစ်ပါတယ်ခွေအနာဗန္ဒာရင်းနဲ့နယ်မြေတက်မှတ်ချက်တွေပါဝင်မဲ့သဘောတူညီချက်ကိုဒီလ15ရက်နေ့မနီလာမြို့တော်မှာလက်မှတ်ရေးထိုးမှာဖြစ်တယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်အစီအစဉ်တိုင်းချေချောမောမောဖြစ်မယ်ဆိုရင်တော့သမရအကီနိုတာဝန်တန်းကုံဆုံးမဲ့2016ခုနှစ်လောက်နောက်ဆုံးထားပြီးအပိဓာန်ငင်းကြဲသဘောတူညီချက်တည်းရဲ့ရရှိနိုင်လိမ့်မယ်လို့လည်းပြောဆိုခဲ့ကြတာပါသဘောတူညီချက်ဟာ MILF အဖွဲ့အနေနဲ့ခွဲထွက်ရေးလိုရတဲ့ကိုမလုပ်ဖို့အာမခံချက်တည်းရဲ့ဖြစ်တယ်လို့လည်းသမရကပြောသွားပါတယ်စနေနေ့မလေးရှားနိုင်ငံကနောက်ဆုံးဆွေးနွေးပွဲမှာအောင်မြင်မှုရခဲ့တာငင်းချမ်းရေးအတွက်လမ်းစာတစ်ခုလို့လည်း MILF ဘက်ကပြောဆိုခဲ့တာဖြစ်ပါတယ်